ဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်အစိုးရရဲ့ငွေကြေးကူညီထောက်ပံ့မှုအခမ်းအနားတစ်ခုကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတရုတ်နိုင်ငံအစိုးရကိုယ်စားမြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးမစ္စတာဟုန်လျန်ကအမေရိကန်ဒေါ်လာ1,000,000ကိုနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာစီပေးအပ်ပါတယ်။တရုတ်အစိုးရအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်စုစုပေါင်းအမေရိကန်ဒေါ်လာ300,000,000လှူဒါန်းမှဖြစ်ပြီးအခုပထမဦးဆုံးအကြိမ်အနေနဲ့ဒေါ်လာ1,000,000ပေးအပ်တာဖြစ်ပါတယ်။ဒီလှူဆောင်မှုဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့ဘလောက်လိုလားသလဲဆိုတာကိုပြသကြင်ပုံလဲရပါတယ်။မြန်မာနိုင်ငံပြည်တွင်းစစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘလို့အခမ်းကဏ္ဍကပါဝင်ခဲ့တယ်။မြန်မာငြိမ်းချမ်းရေးအတွက်တရုတ်ဆိုရမှာဘလောက်တာဝန်ရှိနေတယ်။တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့ကူညီသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာ1948ခုနှစ်မှာလွတ်လပ်ရေးရပြီးခေတ်သစ်တရုတ်နိုင်ငံကတော့1949ခုနှစ်မှာလွတ်မြောက်ခဲ့တာပါ။အဲ့ဒီအချိန်တုန်းကချန်ကေရှိတ်ကူမင်တပ်အစိုးရကိုတိုက်ခိုက်ပြီးနိုင်ငံတော်အာဏာကိုရယူလိုက်တဲ့မော်စီတုံးခေါင်းဆောင်နဲ့တရုတ်ကွန်မြူနစ်ပါတီနဲ့အစိုးရကိုနိုင်ငံတကာကတိုက်ပြီးအတိအမှတ်ပြုကြတာမဟုတ်ပါဘူး။အင်းကြီးချင်းမြန်မာနိုင်ငံကသာတရုတ်ပြည်လွတ်မြောက်ပြီးပြီချင်းကွန်မြူနစ်အစိုးရကိုအတိအမှတ်ပြုခဲ့တာပါ။နောက်ပိုင်းမြန်မာနိုင်ငံအစိုးရနဲ့တရုတ်နိုင်ငံအစိုးရတို့ဟာရင်းနှီးတဲ့ဆွေမျိုးပေါက်ဖော်ဆက်ဆံရေးကိုတည်ဆောက်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီကောင်းမွန်တဲ့ဆက်ဆံရေးဟာတရုတ်နိုင်ငံတွင်းမှာရင်းကျဲမှုတော်လှန်ရေးကြီးပေါ်ပေါက်အဲ့ဒီကရဲ့အိမ်နီးချင်းနိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ပြက်နှံလာတဲ့အချိန်မှာတော့ပြက်ပြားစပြူလာပါတယ်။ပြက်တနာကိုအစိုးဆုံးအဆင့်ရောက်သွားစေတာကတော့1969ခုနှစ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားခဲ့တဲ့တရုတ်ဗမာအရေးအခင်းမှာတရုတ်ဗမာအရေးခင်းကြောင့်မြန်မာနိုင်ငံအမျိုးမျိုးအနေနဲ့မှနေထိုင်တဲ့လူနည်းစုတရုတ်လူမျိုးတွေတိုက်ခိုက်တပ်ဖြတ်တာခံကြရပါတယ်။တရုတ်စီးပွားရေးတန်ယုံနဲ့တန်ယုံတာဝန်ရှိသူတွေကိုပါတိုက်ခိုက်ခံရတဲ့အခြေအနေထိရောက်ခဲ့တာပါ။ဒီလိုနည်းနဲ့ကွန်မြူနစ်တရုတ်အစိုးရဟာမြန်မာနိုင်ငံကအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်အစိုးရကိုလက်တုံ့ပြန်တတ်ခတ်ပါတော့တယ
်။1968ခုနှစ်ဇန်နဝါရီတရက်နေ့မှာတရုတ်ပြည်ထဲရောက်နေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘာဂပတပ်ဖွဲ့ဝင်တွေဖုန်ကြားရှင်နော်ဆိုင်ကောင်းဆောင်နဲ့တိုင်းသားလူမျိုးစုလက်နက်ကိုင်တပ်ဖွဲ့ဝင်တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုးကန့်နဲ့နေဇတ်ဒေသတွေကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပေါက်လာပါတယ်။ဘာဂပကဝင်ရောက်တိုက်ခိုက်တယ်ဆိုပေမဲ့တကယ်တကယ်အဖြစ်ရမှန်ကတော့ဘာဂပယူနီဖောင်းဝတ်ထားတဲ့တရုတ်ဗိုလန်တီးယားတပ်မှုတပ်သားတွေတရုတ်နယ်နိမိတ်တွေကတိုင်းသားတပ်ဖွဲ့ဝင်တွေကတရုတ်လက်နက်ရိခါအပြည့်စုံနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တနည်းတရုတ်ကမြန်မာနယ်နိမိတ်တွေကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာပါ။ဒီလိုနီးနဲ့မြန်မာနိုင်ငံတောင်ပိုင်းနဲ့ပဲခူးယူမမှာတောက်လောင်နေတဲ့ပြည်တွင်းစစ်မီးရှမ်းပြည်နယ်တခွင်အရှေဟုန်ကြီးကြီးနဲ့ပူပြီးတောက်လောင်စေခဲ့တာဖြစ်ပါတယ်။အဲ့ဒီမီးကိုဒီနေ့တည်းမငိမ့်သနိုင်သေးတဲ့အတွက်မြန်မာနိုင်ငံပြည်တွင်းစစ်မှာတရုတ်နိုင်ငံအနေနဲ့အတော့ကိုတာဝန်ရှိတဲ့နေရာမှာရှိနေတာကိုတော့သတိပြုမိနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်နောက်ပိုင်းမှာတရုတ်ဆိုရဟာအာနာရှင်ဗိုလ်ချုပ်ကြီးနေဝင်တဲ့ဆက်ဆံရေးကောင်းခဲ့ပြီးဘာဂပကိုအထွေထွေထောက်ပံ့မှုတွေရပ်ဆိုင်းလိုက်လို့1989ခုနှစ်အရောက်ဘာဂပအဖွဲ့ပြိုပြက်သွားခဲ့ပါတယ်။ဒါပေမဲ့တရုတ်ကမွေးထုတ်ပေးလိုက်တဲ့ကိုကန့်ဝမိုင်းလာနဲ့ကချင်တပ်ဖွဲ့တွေကတော့တရုတ်နယ်စပ်မှာကြံနေရစ်ပါတယ်
။1988ခုနှစ်နောက်ပိုင်းရောက်တော့တရုတ်အစိုးရဟာစီးပွားရေးကိုအဓိကထားတဲ့မူနဲ့အာဏာသိမ်းစစ်အစိုးရနဲ့ရင်းနှီးနှက်ဆိုင်နဲ့ဆက်ဆံရေးထူထောင်ခဲ့ပါတယ်။နိုင်ငံတကာရဲ့ဝိုင်းပယ်တာကိုခံနေရတဲ့မြန်မာအစိုးရအတွက်တရုတ်အစိုးရဟာမိခိုအားတားစရာဖြစ်လာတဲ့အထိနယ်ပယ်အသီးသီးမှာဆက်ဆံရေးကောင်းခဲ့တာပါ။တပြိုင်နက်တည်းတရုတ်အစိုးရဟာစစ်အစိုးရနဲ့အပြစ်ရက်ထားတဲ့နေဆက်ကတိုင်းဒေသလက်နက်ကင်တွေကိုလည်းအတိမတ်ပြုဆက်ဆံပါတယ်။ဒီလိုနည်းနဲ့တရုတ်အစိုးရဟာမြန်မာပြည်တွင်းမှာစီးပွားရေးအရာအဓိကရင်းနှီးမြှုပ်နှံသူအဓိကကုန်သွယ်ဘက်ဖြစ်လာသလိုနေဆက်လက်နက်ကင်တပ်ဖွဲ့တွေကြီးစိုးတဲ့နယ်မြေတွေကနေလည်းတစ်ကြောက်စိမ်းနဲ့တရားစာတမျိုးစုံကိုထုတ်ယူနိုင်ခဲ့ပါတယ်။တပြိုင်နက်တည်းမှာပဲတရုတ်အစိုးရနဲ့ဒေတာအာနာပိုင်တွေဟာမြန်မာစစ်ဆိုးရကိုရောနေဆက်ကတိုင်းသားလက်နက်ကင်တွေကိုပါစစ်လက်နက်ပစ္စည်းတွေရောင်းချသူဖြစ်လာခဲ့ပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းသမရဦးသိန်းစိန်ဆိုးရတက်လာပြီး2011ခုနှစ်အရောက်မှာတက်မတော်နဲ့ KIA ကချင်လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲတွေပြန်ပြီးဖြစ်ပွားခဲ့ပါတယ်။2015နှစ်ဆန်းမှာတော့အာနာလက်လွတ်ပြီးတရုတ်ပြည်ထဲထွက်ပြေးသွားတဲ့ဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တပ်ဖွဲ့တွေဟာကိုကန့်နယ်မြေကိုပြန်ရဖို့တမရော်ကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီကာလအတွင်းမှာပဲ KIA ကပြန်ပြီးလက်နက်တပ်ဆင်ပေးထားတဲ့တအောင်းပလောင်တပ်ဖွဲ့တွေရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာတိုက်ပွဲကြီးငယ်တွေဆင်နှွှဲလာခဲ့ပြန်ပါတယ်။အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့တရုတ်အစိုးရကနေလက်နက်ရိက္ခာ တရားဝင်ထောက်ပံ့တာမျိုးမရှိပေမဲ့နေဆက်ဒေတာအာဏာပိုင်တွေရဲ့အကူအညီအားပေးမှုတွေရှိနေတယ်လို့တော့သိရပါတယ်။ဒါရီအလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြမပြည်ရင်းစစ်နဲ့ပတ်သက်ပြီး2016ခုနှစ်မှာ NLD အစိုးရတက်မလာခင်အချိန်ထိတရုတ်နိုင်ငံရဲ့ပတ်သက်မှုနဲ့တာဝန်ရှိမှုကိုထင်ထင်ရှားရှားတွေ့နိုင်ကြပါတယ
်။မြန်မာနိုင်ငံမှာတမိုင်းဝင်ရုပ်ောက်ဝဲပြီး NLD အစိုးရတက်လာပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ပထမဦးဆုံးသောပြည်ပအရေးကြီးခီးစဉ်ဟာတရုတ်နိုင်ငံဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံခီးစဉ်အတွင်းဒေါန်ဆန်းစုကြည်အဓိကတောင်းဆိုတာကတော့တရုတ်ဆိုအနေနဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေရပ်ဆဲသွားဖို့ငြိမ်းချမ်းရေးရဖို့တရုတ်ဆိုအကနေအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။တရုတ်ဆိုအကလည်းအကူအညီပေးပါမယ်လို့ကတိပေးခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုချိန်တရုတ်မြန်မာနယ်စပ်မှာစစ်ချိန်တွေတခါပြန်မြင့်နေပြန်ပါပြီ။မြန်မာငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံအနေနဲ့ဘယ်လိုအကူအညီပေးသင့်ပါသလဲ။လက်ရှိပြဿနာဟာတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေရဲ့ရှည်ကြာလှတဲ့ပြည်ပခါပြဿနာဖြစ်နေတာမို့တရုတ်ဆိုအအနေနဲ့ဘယ်ဘက်ကိုမှဘယ်မလိုက်ပဲငြိမ်းချမ်းရေးကိုတကယ်အကောင့်ထဲဖော်နေတဲ့ဒေါန်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးလိုအပ်သမျှဘက်ပေါင်းစုံကနေအကူအညီပေးဖို့ပဲဖြစ်ပါတယ်။ဒါမှသာတရုတ်နိုင်ငံဟာသူတပိုင်းတစမှွေးခဲ့တဲ့နှစ်ပေါင်းများစွာပါဝင်ပတ်သက်ခဲ့တဲ့မြမပြည်တွင်းစစ်မီးကိုတာဝန်ရှိရှိဝိုင်းဝန်းနှိမ်သက်သူငြိမ်းချမ်းရေးရအောင်ကူညီပံ့ပိုးသူအဖြစ်ပုံရိပ်ကောင်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။